ဥပနိုင်ငံမနီလာမြို့တော်မှာကျင်းပမယ့်ရှစ်တောင်အရှေ့နိုင်ငံများသည့်အာဆီယံစီးပွားရေးပွဲအရီမှာတော်တိုးပင်လယ်ပြင်တွင်ပတ်ဆိုင်မှုတွေအငင်းပွားနေတဲ့ကိစ္စတွေကိုဆွေးနွေးတာကအကျိုးရှိမှာမဟုတ်ဘူးလို့ဖိလစ်ပိုင်သမ္မတရော်ဒရီဂိုဒူတာတီကပြောဆိုလိုက်ပါတယ်။တရုတ်နိုင်ငံကိုဘယ်သူမှလည်းဖိအားပေးရမှာမဟုတ်တဲ့အကြောင်းတရုတ်နိုင်ငံနဲ့ရေပိုင်နဲ့အငင်းပွားမှုဖြစ်နေတဲ့ဖိလစ်ပိုင်နိုင်ငံမှာဒီသတင်းပတ်သက်ကျင်းပမယ့်နီလာကမတန်ခင်ဒီကနေ့မှပဲသမ္မတဒူတာတီကဒိန်းနောက်တွေကိုပြောဆိုလိုက်တာပါ။မြန်မာနိုင်ငံနဲ့အပါဝင်ဖြစ်တဲ့အာဆီယံဆင်နိုင်ငံကခေါင်းဆောင်နေတဲ့တရုတ်မှနီလာကန်အတွက်မနီလာမြို့ပေါ်မှာတော့လွန်ကျွေးတွေတင်းကျပ်ထားပါတယ်။နီလာကန်ခန်းသားတွေကျင်းပမယ့်နီလာနီးနားမှာရှိတဲ့ဈေးဆိုင်တွေလမ်းတွေကိုလည်းပိတ်ထားလိုက်ပြီးတရင်ကိုစီးရင်ပြသွင်းထားတဲ့မီဒီယာတွေအနေနဲ့လည်းတတ်မှတ်ထားတဲ့ခန်းသားတွေကလွန်ကျွေးအဆောက်အအုံတွေတွားရောက်ခွင့်ရမှာဖြစ်ပါတယ်။ချုပ်ချာအချက်ချာကြတဲ့လမ်းစုံလမ်းကောင်းတွေမှာလည်းဝတ်စုံကြီးနဲ့လုံလင်းရင်းတွေကိုတွေ့မြင်နေရတယ်လို့လင်းပြစသနာတွေတစ်ချက်ကကားတွေကိုလည်းတွေ့ရပါတယ်။တံပြိုးပင်လယ်ပြင်မှာပိုင်ဆိုင်မှုတွေအငင်းပွားရတာတင်းမာမှုတွေပေါ်ပေါက်နေတဲ့ကိစ္စအပြင်ရောက်ကိုရီးယားရဲ့ကုန်သွယ်ရေးစတဲ့ကိစ္စတွေကိုလည်းအာဆီယံနိုင်ငံမှာဆွေးနွေးမယ်လို့မျှော်လင့်ရပါတယ်။အာဆီယံနိုင်ငံဝင်ကြီးတွေရဲ့အစည်းအဝေးကတော့မနက်ဖြန်စတင်ချင်းကမှဖြစ်ပြီးမြန်မာနိုင်ငံကနိုင်ငံတော်တာဝန်ခံပုဂ္ဂိုလ်ဒေါက်ဆတ်စုကြည်ပါဝင်အသင်းဝင်နိုင်ငံတွေကခေါင်းဆောင်တွေတက်ရောက်မဲ့ထိပ်သီးညီလာခံကိုတော့ဆွေးနွေးမှချင်းပါမှာဖြစ်ပါတယ်။